လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အဆူလာမူလာဟာဒီကနေ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ IDP ခေါ်ပြည်တွင်းရွှေ့ပြောင်းဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ် IDP စခန်းတွေကိုရောက်ချိန်မှာစခန်းတွင်းကနေအိမ်တွေဟာယာယီဆောက်လုပ်ထားတာဖြစ်ပြီးနှစ်ကာလကြာရှည်လာတဲ့အတွက်ရိုးရင်းပျက်စီးလာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ရဲ့ပြောခွင့်ရသူကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလနှစ်ရနေ့ကမြန်မာပြည်ကိုရောက်ရှိလာတဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အသွင်မှုချုပ်အာဆူလန်ဘွဲလာဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်ကိုရောက်ရှိခဲ့ပါတယ်။မနက်ခင်းပိုင်းမှာတော့ IDP ကပြည်တွင်းပျောက်ရွှေ့ဒုက္ခသည်စခန်းတစ်ခုနဲ့ပြည်내နေရာချထားရေးနေရာနှစ်ခုကိုတွားရောက်ခဲ့တယ်လို့မွန်လွယ်ပိုင်းမှာ UN နဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့ NGO အဖွဲ့တွေနဲ့တွေ့ဆုံပါတယ်။ညနေ3နာရီလောက်မှာတော့ရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမွယ်လာနဲ့အတူလိုက်ပါသွားတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပရွန်ကအခုလိုပြောပါတယ
် So the Chief Minister was not there. So I think it was with State Secretary, Planning Minister and a few of the other state ministers.
တွေ့ဆုံပွဲမှာရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးစီမံကိန်းဝန်ကြီးနဲ့တခြားပြည်နယ်ဝန်ကြီးတူနဲ့သာတွေ့ခဲ့ရပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတော့နေပြည်တော်မှာရှိနေတော့ရခိုင်ပြည်နယ်မှာမရှိပါဘူ
းအဓိကဆွေးနွေးတဲ့အချက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးမနက်ခင်းပိုင်းကတော့မွတ်စလင် IDP တွေနေထိုင်တဲ့ဓားပိုင်စခန်းတက်ကြွပြင်စခန်းနဲ့အောင်မင်္ဂလာရက်ွက်တို့အပြင်စခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်ပြည်နယ်ထူထောင်ရေးစခန်းကိုလည်းတွားရောက်ခဲ့ပါတယ်မွတ်စလင် IDP စခန်းတွေဖြစ်တဲ့ဓားပိုင်စခန်းမှာလူ 11,300 နဲ့တက်ကြွပြင်စခန်းမှာလူ 9,800 ရှိပြီးစခိုင်လူမျိုးတွေနေထိုင်တဲ့မင်းကန်စခန်းမှာတော့လူ 900 လောက်ရှိနေပါတယ်စခန်းတွေမှာတွားရောက်စဉ်တွေ့ကြုံရတဲ့အခြေအနေကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ရဲ့ပြောခွင့်ရသူပယ်ရိုပရွန်ကအခုလိုပြောပါတယ
် Well, clearly the main concern is conditions in the camps. These are shelters in the camps that were built temporarily.
IDP စခန်းတွေကနေအိမ်တွေ2012ခုနှစ်ကယာယီတည်ဆောက်ထားတာဖြစ်တာကြောင့်အခုဆိုရင်6နှစ်နီးပါးရှိပြီဖြစ်ပါတယ်စခန်းကနေအိမ်တွေရဲ့အခြေအနေဟာယိုယွင်းပျက်စီးလာနေပါတယ်။နောက်ပြီးတော့စားဝတ်နေရင်းနဲ့ကျန်းမာရေးဆောင်ရှောက်မှုစေဝါထောက်ပံ့မှုအရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ
်။ဒီလိုစခန်းတွေကိုတွားရောက်ရမှာတော့အစိုးရတာဝန်ရှိသူတွေလိုက်ပါတာမရှိပဲ ITP တွေနဲ့လွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးခွင့်ရကြောင်းလည်းပြောပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမွိုင်လာဟာဒီလ3ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဝန်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအကူအညီပေးရေးစင်ခေါ်မှုတွေကိုမြန်မာနဲ့ကုလသမဂ္ဂအကူအညီပေးရေးယုံတို့ဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။၃ရက်နေ့မနက်ပိုင်းမှာတော့လူမှုဝန်ထမ်း၊ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီး၊နေဆက်ရေးရာဝန်ကြီး၊ကကွယ်ရေးဝန်ကြီးတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်ဟာမနက်ဖြန်မှာတော့ရခိုင်ပြည်နယ်ကဒေသတချို့ကိုတွားရောက်ဖွယ်ရှိပြီးညနေပိုင်းမှာတော့ရန်ကုန်ကိုပြည်လည်ထွက်ခွာဖို့ရှိနေပါတယ်။